Myanmar စစ်ကောင်စီနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အစည်းပြီးတဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးမှုတွေရှိခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကဝန်ခံပြောဆိုပါတယ်။ဒါပေမဲ့လည်းအေအေဘက်ကပြောသလောက်တော့အရေးအတွက်မများတဲ့အကြောင်းညင်းဆိုပါတယ်။လောလောဆယ်တော့တိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်အငူမော်ကားလမ်းကိုစစ်ကောင်စီကပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပါပါ။ရခိုင်ဒေသအခြေအနေရန်ကုန်ကလာတဲ့တဲ့ရင်ကိုကိုစံကျော်ပြောပြပေးပါရှင်။
ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်ကအငူမော်မောင်တော်ကားလမ်းကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကလေးကပိတ်ထားတာကြောင့်ဒေသခံတွေသွားရေးလာရေးအခက်ကြုံနေရပါတယ်။ထွက်ပြေးတိမ်းရှောင်လာကြတဲ့ထောင်နဲ့ချီတဲ့ရတိတောင်ဒေသခံတွေစာဝတ်နေရေးအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။ပိတ်ထားတဲ့ကားလမ်းဟာစစ်တွေမြို့ရဲ့တစ်ဖက်ကရတိတောင်မြို့နယ်အငူမော်ကနေမောင်တော်ဒေသအတွက်စားတောက်ကုန်တွေကိုအဓိကပို့ဆောင်ပေးနေတဲ့ကုန်သွယ်ရေးလမ်းကြောင်းဖြစ်ပါတယ်။မောင်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကလမ်းအခြေအနေနဲ့ပတ်သက်ပြီးဗီဒီယိုကိုအခုလိုရှင်းပြပါတယ
်။စစ်တွေနဲ့မောင်တော်အားဒီရဲကုန် PC တွေကိုစားဝတ်နေရဲ့အခြေအနေကိုလည်းကုန် PC တွေလာကြရတယ်။ကုန် PC တွေကဘိုးဆိုကားလမ်းပတ်တော်လာမဲ့အခြေအနေလည်းမရှိတော့ဘူး။လာလို့လည်းမရဘူးလေ။အားကြောင့်စားဝတ်နေတဲ့ကစားအကုန်လုံးဈေးတက်ပြီးတော့အဲ PC တွေဈေးတက်ပြီးတော့စားဝတ်နေရဲ့ဆက်ကစားကြတာပေါ့
။ဒါပြင်မောင်တော်မြို့နယ်ဘက်မှာစစ်ကောင်စီဘက်ကစစ်ကားတွေရဟတ်ရင်တွေစစ်တင်မောတွေတုံပြီးလူအင်အားလက်နက်ခဲယမ်းတွေဖြည့်တင်းနေတာတွေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။အေအေရဲ့ထုတ်ပြန်ချက်ဟာတည်ငြိမ်နေတဲ့ရခိုင်ပြည်နယ်ကိုမတည်ငြိမ်ဖြစ်စေချင်တဲ့သဘောဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းလုံခြုံရေးအရာဆောင်ရွက်တင်တာကိုဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗီဒီယိုကိုပြောပါတယ
်။သူတို့အနေနဲ့ကတော့ဒီရခိုင်ပြည်နယ်မှာယခုလက်ရှိရှိနေတဲ့တည်ငြိမ်အေးချမ်းနေတဲ့အခြေအနေကိုဒီနေ့အေးရအောင်လှုပ်ချင်နေတဲ့သဘောထားမျိုးတွေတွေ့ရတယ်လို့ပဲမှတ်ချက်ပြုလိုပါတယ်။အဲဒီကြားထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ဝင်တွေပါမလို့တစ်ဖက်တက်ဒါအယောက်ပြစ်ခတ်တာမျိုးတွေချောင်းချောင်းပြစ်ခတ်တာမျိုးတွေဖန်ဆီးခေါ်တောင်းတာမျိုးတွေလှုပ်ဆောင်လာတာကိုတွေ့ရပါတယ်။အဲကျွန်တော်တို့အနေနဲ့ကတော့လုံခြုံရေးကလှုပ်တဲ့လှုပ်တိုက်ကြတာတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
တိုက်ပွဲတွေအတွင်းအေအေဘက်ကရောစစ်ကောင်စီဘက်ကပါထိခိုက်ကြဆုံးမှုတွေရှိခဲ့ပြီးစစ်ကောင်စီတပ်သား40လောက်ထိခိုက်ကြဆုံးခဲ့တယ်လို့စစ်လက်နက်ပစ္စည်းတွေတင်းစီရမိခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲဖြစ်ပြီးထိခိုက်ဒဏ်ရာတွေရှိခဲ့တယ်ဆိုတာကိုဝန်ခံပေမဲ့အေအေဘက်ကပြောသလောက်မများဘူးလို့တုံ့ပြန်ပါတယ်။အတိအကျတော့ပြောဆိုခြင်းမရှိပါဘူး။ရတိတော်မြို့နယ်အငူမော်မောင်တော်ကားလမ်းအနီးမှာရှိတဲ့ဒုံပတ်ကျေးရွာနဲ့ချင်းခါလီကျေးရွာအနီးမှာပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်